ရုရှားနိုင်ငံကာဇန်မြို့ကမူလတန်းကြောင့်မှာအင်ကာနီကတနတ်သမားတယောက်ရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံးကျောင်းသား9ယောက်ဆရာတယောက်နဲ့အလုပ်သမားတယောက်သေဆုံးကြောင်းမြို့တော်ဝန်ယုံနဲ့တာဝန်ရှိသူတွေကပြောပါရယ်မွတ်စလင်အများစုရှိရာဒေါက်တာစတန်ဒီသာရဲ့မြို့တော်မှာဖြစ်ပေါ်တဲ့ပြစ်ခတ်မှုအတွင်းဒဏ်ရာသူ20ယောက်ကိုဆေးရုံကိုပို့လိုက်ရပြီးဒီထဲမှာဒဏ်ရာပြင်းထန်သူ6ယောက်ပါဝင်ကလေး18ယောက်ပါဝင်တယ်လို့လည်းကျန်းမာရေးဝန်ထမ်းတွေကပြောပါရယ်ဒေါက်တာစတန်သမားဝက်စတန်မီနီကာနော့ဖ်ကတော့တဲ့စကုန်းနေရတဲ့သမားကိုဖမ်းဆီးမိထားပြီးတခြားပူပေါင်းချက်စီမှုမျိုးမတွေ့ရကြောင်းနဲ့ဆက်လက်စုံစမ်းနေတဲ့အကြောင်းပြောဆိုခဲ့တာပါရုရှားနိုင်ငံ RIA သတင်းဌာနကဗီဒီယိုထဲမှာတော့ပြစ်ခတ်မှုဖြစ်ချိန်မှာထပ်၄ရက်ရှိတဲ့မူလတန်းကျောင်းရဲ့တုံးတက်ကနေကလေးနှစ်ယောက်ခုန်ချက်ထွက်ပြေးတဲ့ပုံကိုတွေ့ရပါတယ်တခြားရုရှားမီဒီယာတွေမှာလည်းကျောင်းသားတွေအဆောက်အဦတွေကထွက်ပြေးတဲ့ပုံတွေကိုဖော်ပြခဲ့တာပါရုရှားနိုင်ငံမော်စကိုမြို့တော်ရှိပဲကီလိုမီတာ900လောက်ကွာမှာရှိတဲ့ကာဇန်မြို့မှာပြစ်ခတ်မှုဖြစ်ခဲ့ပြီးနောက်ကျောင်းတွေအားလုံးရဲ့လုံခြုံရေးကိုတိုးမြှင့်လိုက်တဲ့အကြောင်းလဲအာဏာပိုင်တွေကပြောဆိုထားပါတယ်ခင်ဗျာ